ရခိုင်နောက်ပိုင်းနဲ့ဘလောင်မြို့နယ်တွင်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်နေပြီးအရသာထိခိုက်ကြတယ်လို့ရှိနေတဲ့ရှိနေကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းနဲ့ရှေးပြည်နယ်ဘလောင်မြို့နယ်တွင်မှာမေလာတွင်မှာတိုက်ပွဲတွေပုံမပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်အိုးဝင်စွန်းခါထွက်ပြေးနေရသူတွေရှိတယ်လို့တိုက်ပွဲတွင်အရသာထိခိုက်ဒဏ်ရာရတာတွေလည်းဆက်လက်ရှိနေပါတယ်မနေ့ကလည်းရခိုင်နောက်ပိုင်းကပုံနှကြုံမြို့နယ်ကန်တိတ်ကြီးရွာမှာမိုင်းပေါက်ကွေးတာကြောင့်ဝေါ်ခုတ်တော်တဲ့မြို့တိုင်းသားအူ6ပြတ်တော်တယ်လို့ကန်တိတ်ကြီးရွာကရွာလူကြီးတူကပြောပါတယ်
တဲ့ရရကဥဖြောဖတ်တော့ဆုံးဖြည့်ရလို့啊ဒေဖက်ချောက်ဒေဖက်ချောက်လေးဒီတလောင်းအောက်ကဒီဘွားကြီးဖြောကိုခါတဲ့ဖြစ်သွားတာပေါ့လူပြားဖြည့်တဲ့လူကဒီဟာဖက်ချောက်ဟုတ်ကဲ့ကိုလက်ရှိဘလော့ကျင်းဖြောတော့ကုတမ်းနေဖြစ်တယ်
ဒါအပြင်မြောက်မြို့နယ်ဝေတာလီကျေးရွာနဲ့လက်ကကျေးရွာနီးမှာတန်းနဲ့အေဖွေတို့တနားကြတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်အကြဆုံးများတယ်လို့အေဖွေဖက်ကပြောဆိုထားပေမယ့်တပ်ဖက်ကတော့အဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးစစ်ဆေးနေတယ်လို့ပြောဆိုထားပါတယ်။အခုမေလအတွင်းမှာရခိုင်နောက်ပိုင်းနဲ့ရှင်းပြည်နယ်ဘလောင်ဝမြို့နယ်တွေမှာနေတိုင်းနီးပါတိုက်ပွဲပြင်းထန်နေတယ်လို့ရခိုင်လက်နက်ကန်အေဖွေပြောခွင့်ရခိုင်ဒုခကပြောပါတယ
်။နေတိုင်းနီးပါရှိနေတယ်လို့ပြောလို့ရတယ်။ဟိုနေတိုင်းကဒီဟိုထိုက်တဲ့ရင်ဆိုင်ကြီးမမမရှိရင်တော့ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့လက်နက်ကြီးတွေနဲ့နေပြီးတော့ဒါနေစဉ်နှိပါဟိုပြည့်ရှင်နေရှင်ဟိုလှမ်းပြီးတော့ပြည့်နေတာရှိတယ်။နောက်ပြီးလို့ရှိရင်လေကြောင်းကားလည်းပဲသူတို့ဒီအမြဲတမ်းဟိုလာပြီးတော့မှဒီဘုံကြီးတိုက်ခိုက်တာတွေစက်တနာနဲ့ပြစ်တာတွေသူတို့အဲ့လိုမျိုးတောက်ရှောက်လုပ်နေတာ
။ဒီလားအတွင်းမှာရခိုင်နောက်ပိုင်းကကြောက်တော့နေရှင်းပြနေဘလောင်ဝမြို့နယ်တွေမှာတိုက်ပွဲပို့ပြီးတော့ပြင်းထန်နေတယ်လို့တပ်မတော်တတိမှန်တန်ကြားရေးဖွေပြောခွင့်ရဘူချုပ်ထွန်းထွန်းညီကပြောပါတယ
်။ဒီလားအတွင်းထဲမှာရှိတယ်ဟိုတတိယကဘုရင်ဘုရင်ဂရမင်တော်ပြောတဲ့အချိန်မှာပါပါပြီလေအဓိကများတာတော့ဟုတ်ကဲ့ရောက်တော့ဘလဝပဲများပါတယ
်အစူရကရခိုင်လက်နက်ကန်ရဲ့ဖွေးကိုကျန်းဖက်ဖွေးပြေတတ်မှတ်ကျင်လာလိုက်ရဲ့နောက်ပိုင်းမှာအဲဟာကျန်းဖက်လုံရတွေကိုပုံမလုံဆောင်လာတယ်ဆိုပြီးတော့မေလ20ရက်နေ့ကပြုတ်လုတဲ့တပ်မတော်တစင်းစာရှင်းလင်းပွဲမှာဘုံမှုရှုပ်စုံမင်းထွန်းကပြောဆိုထားပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ဘလဝမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာဟာတပ်ဖက်ကထူးဆန်းစေပုံမလုံဆောင်နေတာကြောင့်ဖြစ်တယ်လို့အဲဖွေးပြောခွင့်ရခိုင်ဒုခကပြောပါတယ်
ဟုတ်တယ်ကိုပြင်းတာမယ်မပြင်းတာမှုဆိုတော့ကတော့ဒီကဒီမြန်မာစစ်တပ်ရဲ့ဒီထိုးစစ်ပုံမှန်မှုတေးတာပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုလက်ရှိရှင်ကြီးသူတို့ရဲ့ဒီထိုးစစ်ကိုတော့ဟိုအရှိန်မြင့်နေတာပေါ့နော်ဒါကြောင့်မလို့တိုက်ပွဲတွေကဒါနေစဉ်နှီးပါဆက်ပြီးတော့ဖြစ်နေတာဆိုတော့ရှင်းမှလည်းပဲဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုတိုက်ပွဲအရှိန်ကိုပို့ပြီးတော့ဒါဟိုထိုးစစ်အရှိန်ကိုမြင့်လာမယ်ဆိုလို့ရှိရင်တော့ဒါတိုက်ပွဲကတော့ပို့ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားတော့ရှိတာပေါ့
ရခိုင်နောက်ပိုင်းနဲ့ပလောင်မျိုးနဲ့တွင်ကတိုက်ပွဲတွေတွင်မှာအရသာထိခိုက်တာတွေဆက်လက်ရှိနေတယ်လို့အရသာတွေစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကလည်းမကြာခဏဆိုသလိုနှစ်ဖက်လုံးရဲ့ဖန်စီစစ်ဆေးတာတွေကိုခံနေကြရတာလည်းဖြစ်ပါတယ်လက်ရှိကိုဗစ် -19 ကာလအတွင်းမှာတိုက်ပွဲတွေရပ်တန့်ထားဖို့နိုင်ငံတကာပါဝင်အရသာလူမှုဖွေးစည်းတွေကတောင်းဆိုထားကြပေမဲ့လည်းရခိုင်နောက်ပိုင်းနဲ့ရှင်းပြည်နယ်ပလောင်မျိုးနဲ့တွင်မှာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာနေပါတယ်ကျွန်တော်တတ်နိုင်ရခိုင်ကနေတင်ပြပို့ထားပါတယ်